မြန်မာနိုင်ငံမှာစစ်ကောင်စီကရီးဝကာလာထပ်တိုးလိုက်တာဟာဆေးုပ်ချုပ်မှုကိုအပြင်းထန်ဆန့်ကျင်နေကြတဲ့မြန်မာလူထုရဲ့ဆန္ဒသဘောထားနဲ့ကိုလဲနေတယ်လို့အမေရိကန်ပြည်ထောင်စုကတုံ့ပြန်လိုက်ပါတယ်။မြန်မာနိုင်ငံကိုငြိမ်းချမ်းပြီးတော့လူထုကိုစားပြုတဲ့ဒီမိုကရေစီအနာဂတ်လမ်းကြောင်းပေါ်ပြန်သွားနိုင်ရဲ့အတွက်သက်ဆိုင်သူအစုအဖွဲ့အားလုံးနဲ့ထိဆက်ဆွေးနွေးဖို့ကိုလည်းမြန်မာစစ်ကောင်စီကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ်။မြန်မာနိုင်ငံတွင်းလူထုကိုအကြမ်းဖက်မှုတွေရပ်ဖို့မတရားဖမ်းဆီးထားသူတွေကိုလွှတ်ပေးဖို့နဲ့လူသားချင်းစာနာမှုအကူအညီတွေအဟံတားမရှိခွင့်ပြုဖို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူမက်သူးမေလာကဲထုတ်ပြန်ချက်မှာအခုလိုဖော်ပြပါရှိလာပါ။လက်ရှိမြန်မာစစ်ကောင်စီလုပ်ရက်တွေဟာအကြက်တဲကိုသာပိုရှိကြစေပြီးတော့တိုင်းပြည်ကိုစီးရင်တွင်းနေအောင်လို့လုပ်နေတာပဲလို့လည်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်သူကဝေဖန်ပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းယူပြီးနောက်ရေဘော်ကာလကိုကြီးညာခဲ့ပြီးတော့အဲဒီကတဆင့်6လတခါသက်တမ်းတိုးနေတာပါ။လာမယ့်2025ခုနှစ်ရွေးကောက်ပွဲကျင်းပဖို့နဲ့နေမီတည်ငြိမ်ရေးအတွက်သက်တမ်းတိုးဖို့အတွက်ဆုံးဖြတ်တာဖြစ်တယ်ဆိုပြီးတော့စစ်ကောင်စီသတင်းတွေမှာဖော်ပြပါရတယ်။အာဏာသိမ်းပြီးတော့3နှစ်ကျော်လာတဲ့အထိနိုင်ငံတော်ကတည်ငြိမ်မှုပြပြနေတယ်လို့ပဲတိုက်ပွဲတွေကြောင့်စစ်ကောင်စီအနေနဲ့နေဆက်တလျှောက်မှာရှိတဲ့မြို့တွေစစ်ကမ်းတော်များများကလည်းလက်လွတ်ဆုံးရှုံးနေရပါတယ်။